ဂျပန်ဝန်ကြီးချုပ်ဖူမီယိုကာရှိဒါကဒီအနောက်အုပ်စုကနေပြီးတော့အရေးပါတဲ့မဟာမိတ်နိုင်ငံတွေကိုတွားရောက်မဲ့သတင်းတပတ်ကြာခီးစဉ်ကိုဒီကနေ့ဇန်နဝါရီလ9ရက်နေ့မှာစတင်လိုက်ပါတယ်။ဒေတာရင်းဩဇာကြီးထွားလာနေတဲ့တရုတ်နိုင်ငံကိုတံပြန်နိုင်ရေးမှာတော့ဂျပန်ကဒုတိယကမ္ဘာစစ်ရဲ့နောက်ပိုင်းအကြီးအမားဆုံးစီးရေးတိုးချဲ့တည်ဆောက်မဲ့အစီအစဉ်ကိုထုတ်ဖော်ပြောဆိုပြီးမှဥရောပခီးစဉ်ထွက်လာတာဖြစ်ပါတယ်။ G7 ဆက်မှုအင်အားကြီး9နိုင်ငံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်နေမေလမှာထိပ်သီးစည်းဝေးပွဲလက်ခံကျင်းပဖို့ရှိတဲ့ဂျပန်ဝန်ကြီးချုပ်ဟာအမေရိကန်၊ဗြိတိန်၊ပြင်သစ်၊အီတလီနဲ့ကနေဒါနိုင်ငံကခေါင်းဆောင်နေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီတွေ့ဆုံမှုအတွင်မှာတော့စီးပွားရေးလုံခြုံရေးနဲ့တပိုင်းလျက်စစ်လျက်ကူးပစ္စည်းတွေကနေတဆင့်ယူကရိန်းစစ်ပွဲနျူကလ িয়ার လက်နက်ပိုင်ဆိုင်ထားကြတဲ့တရုတ်မြောက်ကိုရီးယားတို့နဲ့ဆက်ဆံရေးတင်းမာလာနေတဲ့အကြောင်းအရာတွေပါဝင်မှာဖြစ်ပါတယ်။အခုနှစ်အတွက် G7 အဖွဲ့ဝင်တွေရဲ့ခေါင်းဆောင်နိုင်ငံအဖြစ်နဲ့ဂျပန်ဘက်ကစဉ်းစားထားတဲ့အကြောင်းအရာကိုထပ်မံအတည်ပြုမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေနဲ့အင်ဒိုပစိဖိတ်ဒေသလွတ်လပ်ပွင့်လင်းတဲ့ဒေသအဖြစ်တည်ရှိနိုင်ရေးဘယ်လိုဆောင်ရွက်ကြမလဲဆိုတာဆွေးနွေးသွားမှာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်ရှင်။